ဟုတ်ကဲ့မန္တလေးပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကကြေညာချက်ထုတ်ပြန်တာတွေ့ရပါတယ်ရှင်ဒီကြေညာချက်အရဆိုရင်ဒီမီဒီယာသမားတွေမှာပေါ့နော်ဘလို့ချင်းချောက်မှုတွေရှိနေလို့ပါလဲဘလို့ထိချင်းချောက်ခံရတာတွေရှိနေလို့ပါလဲရှင်
ချင်းချောက်တယ်ချင်းချောက်ခံရဆိုတာသူတကယ်တော့တဲ့င်းယူတဲ့ဓာတ်ပုံတဲ့င်းတောက်ကြီးပေါ့နော်ဓာတ်ပုံတဲ့င်းတောက်ကြီးရောကင်မရာပါတဲ့တဲ့င်းတောက်ကြီးရောတစ်ဖက်ကဟိုဓာတ်ပုံပြန်ရိုက်ပြီးတော့သူတို့မှတ်တမ်းယူတာတွေရှိတယ်နောက်တစ်ခါပဲလိုက်ပြီးတော့မရေးဘူးပဲလိုက်ရေးလို့ရှင်ပြိမယ်ဆိုပြီးတော့ချင်းချောက်တာတွေရှိတယ်အန်ရပြိမယ်ဆိုချင်းချောက်တာတွေရှိတယ်ဖုန်းနဲ့ဆက်ပြီးတော့မီဒီယာတိုက်ချို့ဖုန်းနဲ့ဆက်ပြီးပဲလိုက်ပြီးရေးလို့ရှိလို့ရှင်အန်ရပြိမယ်ဆိုရဲသဘောမျိုးနဲ့ဖုန်းနဲ့ဆက်ပြီးချင်းချောက်တာတွေရှိပါတယ်အဓိကတော့တရင်တော့ဒီအားလုံးကလည်းနိုင်ငံသားတွေဖြစ်ချင်းသူတစ်ဖြစ်တော့ပြည်သူလူထုကိုကောသက်ဆိုင်ရအာဏာသုံးချက်ကိုကောတပ်မတော်ကိုကောဆက်ဆိုးတိုက်ပြီးတော့ပြည်သူလူထုကိုနိုင်ငံသားအားလုံးကိုတရင်တာဝန်ခန်းဆောင်ပေးနေတဲ့သူတွေဖြစ်နေတဲ့တတိအခြေအနေမှန်ကိုတရင်သိခွင့်ရှိတဲ့နိုင်ငံသားအားလုံးကိုဖြည့်ပြီးခုဝန်ဆောင်မှုပေးနေဖြစ်တယ်။အဲတော့သူတို့နိုင်ငံသားလည်းဖြစ်နေတဲ့အတွက်နိုင်ငံသားတွေကိုချိန်ချောက်အနေနဲ့ပြည်ပြီးတဲ့အစ္စရာမျိုးကိုဘယ်သူတွေကကာကွယ်ပေးဖို့လိုတယ်ဆိုတာပြောဖို့လိုမယ်မထင်ဘူး။နောက်တစ်ခုကသတင်းတာဝန်ဆန်းဆောင်ပေးတဲ့သူတွေဖြစ်တဲ့အတွက်ဝစီလိုအခြေခံဥပဒေအရနိုင်ငံသားအခွင့်အရေးရနိုင်တယ်။ပြီးခဲ့တဲ့ဧပြီလကအခြေခံလို့တော့အတူတူတဲ့မီဒီယာဥပဒေအရပဲအကြမ်းဖက်မှုဖြစ်တဲ့ပဋိပက္ခဖြစ်နေတဲ့ဒီနေရာဒေသတွေမှာသွားပြီးသတင်းတာဝန်ဆန်းဆောင်တဲ့သတင်းတောက်တွေဟာကဆိုင်ရဒေတာနဲ့ညီလုံးလုံးကြီးတက်ဖွဲ့များရဲ့အကာအကွယ်ရယူခြင်းရှိတယ်ဆိုတာပါတယ်။အကြံဖက်မှုအမြဲရှိနေတဲ့ဗန်တော့ပြည်ကိုရဲ့လက်တွေ့ကာဝေးဆောင်ဆောင်နိုင်တာသက်ဆိုင်ရဒေတာမှာရှိလုံးလုံးကြီးတက်ဖွဲ့ရယ်ကာဝေးဆောင်ဆောင်ပြလို့ရပါတယ
်။နိုင်ငံတော်သမ္မတကအခုဒီနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီစာနယ်ဇင်းတွေမီဒီယာတွေမှာရေးသားဖော်ပြတာတွေနဲ့ပတ်သက်ပြီးတော့တတိပေးလိုက်တာရှိပါတယ်ရှင်။ဆိုတော့အခုဒီလက်ရှိမီဒီယာတွေမှာရေးသားတာတွေကသမ္မတကအရေးယူနိုင်လောက်အောင်ပေါ့နော်ဘလောက်ထိဆူဆူဝါးဝါးရှိနေလို့ပါလဲရှင်။အခုကြောင့်မစင်ဘလို့မြင်ပါလဲရှင
်။ကျွန်တော်အမြင်ကတော့နော်ဟိုဒီ mainstream ဖြစ်တဲ့ဒီ public မီဒီယာတွေမှာဘလောက်အထူးပါဘူး။ဟိုကျွန်တော်တို့ဒီတော်တော်များများဆိုလို့ရှိရင်ထိမ့်ထိမ့်ထိမ့်တော့အများကြီးရေးကြတာ။သမ္မတမိန်ကောင်းကကျွန်တော်ထင်ပါတယ်သမ္မတမိန်ကောင်းရေးပေးတဲ့သူကအဖြစ်မှမှားတာဖြစ်ပါလိမ့်မယ်။အခုတစ်ပြင်ဒီပရိသတ်ကဖြစ်အောင်လုပ်ဆောင်တာ online မှာရှိတဲ့ social media တွေမှာနာမည်ရင်းခါမထားတဲ့သူနဲ့နာမည်အရင်းနဲ့အမုန်းစကားတွေဖြန့်ချိနေတဲ့သူတွေရှိပါတယ်။အဲဒီဟာ social media ကိုဆိုးတာပေါ့နော်။ပို့ပြီးတော့သိတာသင်ချမ်းမှုရှိပါတယ်။ဒီ public ကသတင်းမီဒီယာတွေပုံမှန်မီဒီယာတွေမှာတော့ကျွန်တော်တော့မတွေ့မိဘူး။ကျွန်တော်တွေ့တဲ့လောက်ကတော့မန္တလေးပြည်ပခတ်တွေကိုဒီကတော့ပြည်ပခတ်တွေကြီးတယ်ကျွန်တော်တို့ကဟိုဘာသာရေးဆိုတာမျိုးတော့မှကျွန်တော်တို့ရှောင်တယ်။ဒီပေါ့ဆိုဒါတမင်ဖန်ပြီးတဲ့အဲဒါဘာသာရေးအကြီးဆုံးကြံခဲ့မှုဆိုမျိုးကျွန်တော်တို့နားလည်ထားတာ။အိုးအဲ့တော့ဟိုခင်းခင်းချင်းကြီးကြပါလေကြာ။တမားကြီးရဲ့မိန်ကောင်းကိုရေးပြတဲ့လူတိထားတဲ့မှာတော့ခွဲခြားပြီးပြောဖို့လိုပါလိမ့်မယ်။အဲ့တော့ဘယ်လိုမီဒီယာတွေကတော့ကျင့်ဝတ်နဲ့မမီဘူး။ဘယ်လိုမီဒီယာတွေကတော့ဟာလာမီဒီယာတချို့ကတော့ professional ပြီးသားတဲ့မီဒီယာတို့ကတော့မျှတအောင်ခင်းခင်းချင်းကြီးတာတွေ့ရတယ်။အစိုးမီဒီယာတွေကတော့ဒီလိုရှိတယ်ခွဲခြားပြီးတော့ပေါ့နော်ပြောနေကြပါလေမီဒီယာအလုံးကိုလုံးပြီးပြောရတဲ့ခါကျတော့တမကမီဒီယာရဲ့ပုံမှာဒီလိုသဘောထားမျိုးတင်မာမှုရှိပါသလားဆိုရဲပုံစံမျိုးဖြစ်သွားနိုင်ပါလေအဲတော့ကျွန်တော်ကဟိုတမကဘုံတော့ကျွန်တော်ကတော့ဒီလိုကြီးကြီးမြင်ပါဘူးခင်ဗျဟိုတမကတော့အမှန်တန်ရိုးချောက်နေပုံပေါ့ဒါပေမဲ့ဒီနေကုန်းရေးပြတဲ့သူကဒီမီဒီယာတောင်းသိတဲ့သူကသိတယ်လို့ထင်တဲ့သူကမီဒီယာကိုပြောလို့ရှိရင်ခွဲခြားပြီးတော့လုံမယ်လို့ထင်ပါလေအဲ့ဒါလေးအရေးကြီးပါလေနောက်လို့ရှိရင်တမင်သက်သက်ကတမကမီဒီယာတွေကမှအထင်မြင်လွဲအောင်လုပ်ထားတယ်လို့ဖြစ်သွားတယ်လို့ကျွန်တော်ခံစားရပါတယ်
ဟုတ်ကဲ့သတင်းသမားတွေသတင်းရယူမှုအပိုင်းမှာရောရှင်အခုဒီသတင်းသမားတွေသတင်းရယူတဲ့နေရာမှာပေါ့လေအရင်ကထက်စာရင်ပိုပြီးလွတ်လပ်မှုရလာတယ်လို့ပြောနိုင်မလားအရင်အချိန်တွေထက်ကိုဘလောက်ထိတိုးတက်မှုရှိရလို့ပြောနိုင်မလဲရှင
်အရင်ချိန်တွေကရင်တော့အများကြီးလွတ်လပ်လာပါလေကြီးရတာရကိစ္စတွေကဘာမှမဆိုင်ပါဘူးဒါဒီတဲ့သုံးနှစ်ကာလပေါ့နော်ဒါထူးခြားပါဒီကိစ္စတွေနော်အရင်တော့မှကျွန်တော်တို့ကန့်တတ်မှုတွေကျေးဇူးမူတယ်ဆက်ပြီးစီးရီးဆက်ရှိတယ်အခုကမရှိရေးချင်တာကိုရေးချင်ရတယ်အဲရေးချင်တာရေးချင်တာကတော့ကျွန်တော်တို့ဘက်မှာလည်းကျင့်ဝတ်ပိုင်းဆိုင်ရာနဲ့သတင်းကအသက်ပညာချုပ်တဲ့မှုကျင့်ဝတ်ပိုင်းဆိုင်ရာလီဂယ်လိုက်နာမှုဘက်မှာလည်းအားနည်းချက်တစ်ခုရှိပါတယ်ချုပ်ပါဆိုအားနည်းချက်ဆိုတာကတော့နိုင်ငံတည်ထောင်နေတဲ့ကာလမှာတော့သတင်းမီဒီယာလောကမှာမဟုတ်ဘူးမြေပြင်တိုင်းမှာရှိနေတာဟုတ်ဖြစ်နေတဲ့အတွက်ကျွန်တော်တို့ကအပြန်အလှန်ထိန်းထိန်းနဲ့ဖိဖိမမသွားကြဖို့ဒီနေ့ဖြစ်နေတော့
ဟုတ်ကဲ့နောက်တစ်ခုကလည်းအခုဒီတည်င်းယူတဲ့တည်င်းသမားတွေနဲ့ဒီအာနာပိုင်တွေရဲ့ဆက်ဆံရေးအခြေအနေတွေမှာရောရှင်ဟိုအရင်ကတည်းကစာရင်ပြောင်းလဲလာတယ်လို့ရောပြောလို့ရနိုင်မလားရှင
်အဲပြောင်းလဲမှုတွေကတော့အချို့နေရာတွေရောရှိတယ်လို့တော့ဒီတည်င်းချင်းမြစ်ကြီးအများကြီးဖြစ်တယ်ဒီအစိုးရဌာနဆိုင်ရာတွေတော့အများကြီးမပြောင်းလဲနေတာတွေ့ရပ ဘာဖြစ်လို့လဲဆိုတော့ပတင်းမီဒီယာတွေကဆက်သွယ်မေးမြန်းတဲ့အခါမှာတချို့လောက်ပဲပေါ့နော်လူလူလားလားပြန်ဖြေတာတွေ့ရတယ်။အချို့နေရာတွေမှာဖြေနိုင်တဲ့သူတော်မရှိဘူး။နောက်တစ်ခါတာဝန်ဖြေမဲ့သူမရှိဘူး။နောက်တစ်ချို့ကတော့အခုချိန်ကြီးစာနဲ့တင်ပြပါလို့မေးမယ်မေးဖို့ချိုးဖို့ပါလို့နောက်တစ်ခါဖြေမဲ့သူမရှိဘူးလို့စာချင်းပြန်တော့ကျွန်တော်တို့ကနေ့စဉ်တင်လာတယ်ဆိုချိန်နဲ့လောက်အောင်တိုင်းဖရိတ်တစ်ခုမှလောက်ရတာဆိုတော့ကျွန်တော်တို့မှာဒီတစ်ခါလေးအတီးပြီးလို့ကတော်တော်ခက်ခဲပါတယ
်။အခုဒီရက်ပိုင်းအတွင်းမှာပေါ့နော်ဒီမွန်တက်နေချာနယ်ကအက်ဒီတာ3ယောက်ကိုဖမ်းဆီးမှုတွေလည်းတွေ့ရပါတယ်ပေါ့နော်။ဆိုတော့ဒီသူတို့ရဲ့ရေးသားချက်တွေနဲ့ပတ်သက်ပြီးတော့ရှင်ဟိုစာနယ်ဇင်းဥပဒေနဲ့ရောကိုက်ညီမှုရှိတယ်လို့ရောမြင်ပါလားဘလို့တုံ့တက်နိုင်မလဲရှင
်။ဒီပုံရကတော့ကျွန်တော်တို့ကဒီပတင်းသမားကပတင်းမီဒီယာတွေကကိုရတဲ့ပတင်း information ကိုနံပါတ်1ရေးကြည့်တာ accuracy ကိုရေးကြည့်ပါလေသိကြမယ်ခံရမယ်မှတ်ကားမယ်။အဲ့ဒီအချက်လက်ကနံပါတ်1အရေးကြီးပါတယ်။နောက်တစ်ချက်ကတော့ public interest ပေါ့။အများပြည်သူချိုးစီးပွားဖြစ်အောင်ဒီလိုဒီပြည်နယ်ဟာအများချိုးစီးပွားဖြစ်ကြောင်းသက်ပြီးမှပြနိုင်ဖို့လိုပါတယ်။ဒီအချက်ကမှမြင်ကြည့်ကျွန်တော်ပြောချင်ပါတယ်။အဲ့တော့ဘသူရေဘဲဝရေဆိုတာတည်းလေဒါကပုံကြီးကြီးပါတယ်
။ဟုတ်ကဲ့အခုလိုဖြစ်ကြပြီးတဲ့အတွက်ဦးကျော်မင်းဆွေကိုကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ